မနေ့ကစတင်တဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဆက်ကချင်ပြည်နယ်မန်စီမြို့နယ်အတွင်းကအစိုးရတပ်နဲ့ KIA တပ်တွေရဲ့တိုက်ပွဲတွေဟာဒီကနေ့ပါဆက်လက်ဖြစ်ပွားနေတာကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံထောင်ကနန်းရှိပြီလို့သိရပါတယ်။ဒုက္ခသည်တွေကိုကူညီစောင့်ရှောက်ပေးနေတဲ့ WNP ဖွဲ့ကဒေါ်မေရီတန်ကအခုလိုပြောပြပါတယ်
။မနေ့ကဆိုရင်လက်ကက်ရံဆိုတဲ့ဒုက္ခသည်စခန်းမှာကိုဒီလက်နဲ့ကြားကြတယ်ပေါ့နော်။နည်းနည်းရကြတယ်။နောက်ဒီမနေ့ပိုင်းဆိုရင်အခုဘန်ခန်းကချစ်မခဏလေးတည်းတွေ့ပြီးစကားပြောတဲ့ဒေသခံရွာသားတယောက်ကတော့ပြောတယ်။သူကတော့အဲသူရွာမှာမနေ့ကအထိသူထပ်မကြည့်ဘူးဒီမနေ့ထပ်ပြေးလာရယ်ဘာဖြစ်လို့လဲဆိုတော့သူရွာနားအထိကိုဒီလက်နဲ့ကြီးတွေကကျလာတယ်ပေါ့ဘလို့မှနေလို့မဖြစ်နိုင်တော့တယ်အမေဆိုမှပြောရယ်အခုကျမကဒီရှမ်းရွာတိုင်းအယောက်နေရနီးပါးလောက်ရှိတဲ့ဒီတူမီဘက်ချမ်းကအဲဒီကချင်ရွာတရွာနားမှာကျမတို့ကိုသူတို့နဲ့အတူရှိရယ်ပေါ့လေနော်လိုအပ်တာလေးကျမတို့လုပ်ပေးနေရ
ဖက်ပြေးကြတဲ့ဒုက္ခသည်တွေဟာရွာပေါင်း24ရွာကဖြစ်ကြပြီးခြေဦးတက်ရပြေးနေကြတယ်လို့ဆိုပါတယ်
အခုမနေ့ရကလက်ကရံကနေအဲ့ဒီအဲမောင်ဝင်းကြီးကိုပေးတာ800လောက်ရှိငကိုကလေးကနေဒုက္ခတဲ့စခန်းအဲ့ဒီမောင်ဝင်းကြီးမှာ KBC နဲ့ ASEAN ဖြတ်ချင်းမှာဒုက္ခတဲ့1000လောက်ရှိတယ်။အဲ့ကအစ်စ်ထပ်တိုးတာ800ဆိုတော့2800အဲ့ဒီမှာမှအဲ့ဒီမောင်ဝင်းကြီးရဲ့ဟိုဘက်မှာရှိတဲ့နမ်ခါတို့ကောင်မျိုးဘာတို့ကလေးကြီးလာတဲ့ဒုက္ခတဲ့က300ကျော်ပေါ့နော်။အဲ့ဒါကဒီအစိုးရထိန်းချုပ်တဲ့ area ဘက်မှာပြေးရတယ်။ဟုတ
်
ဆိုစုစုပေါင်းကသူကဘာလောက်ရှိပါရပေါ့။9000ကျော်လောက်ရှိတယ်3000ကျော်5000ကျော်ဘာဖြစ်လို့ဆိုရွာ24ရွာကလူဦးရေကဘာဆိုတရားမှာတို့ခဏဒီမနေ့ကျမနေတယ်ရွာကြီးတွေမှာဆိုလူ1000ကျော်ရှိရယ်24ရွာဆိုကျမတို့နည်းနည်းခမန်းချီဆိုရင်ဘာပဲပြောပေါ့နော်အဲ5000ကျော်ပေါ့အခု24ရွာလုံးပြေးပြီလို့ပြောရယ
်တရုတ်ပြည်ဘက်ကိုရောက်ရှိလာသူတွေကိုတော့တရုတ်စစ်တပ်ကတရားဝင်မဟုတ်ပေမဲ့ non come ဆိုတဲ့ကချင်ရွာတရွာအနီးမနှောခွင်းပေးကဇရက်မှာနေထိုင်ခွင့်ပြုထားတယ်လို့ဆိုပါတယ်အခုလိုတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီး KIO ညီပညာကော်မတီတာဝန်ခံဦးတောင်ခါပြောပြတာကတော့အစိုးရဘက်ကဒုတက်ရင်မှုတူကြာဆုံးသွားတဲ့ကိစ္စနဲ့ဆက်နွယ်ပြီးစစ်ပွဲတွေဇက်တိုက်ဖြစ်နေတာလို့ပြောပါတယ
်သူတို့ရဲ့ဒုတက်ရင်မှုကြာသွားလေမြို့ဟာထုတ်တဲ့တည်င်းမှာကြာတော့ဩဇာတကောင်းချင်းကိစ္စလိုက်လို့ရင်းနဲ့အဲဆိုတဲ့တည်င်းတပုတ်ချက်အဲ့နောက်တပုတ်ကကြာတော့သူတို့စစ်ကြောင်းတွန်းလာနေတဲ့အချိန်မှာအာ KIAS အဲ့လိုချောင်းချောင်းပစ်ခတ်တယ်လို့ပြောတယ်။အဲကျွန်တော်တို့ view ဟာရုံးကနေပေးပို့တဲ့တရင်အရာကတော့ခီးသွားလာနေတယ်။သူရဲ့လမ်းကြောင်းက KIA ရဲ့ထိန်းချုပ်နေနေတဲ့ဝင်သွားတယ်။ဝင်သွားတဲ့အချိန်မှာဂိတ်ကနေအဲကားစီးတယ်။ဟိုကားကိုခဏလေးရက်ခိုင်းတာပေါ့နော်။အဲ့တော့ရက်ပဲနဲ့ထပ်ပြေးသွားတယ်။ထပ်ပြေးသွားတဲ့ဆိုကြောင့်မို့လိုက်ကျတဲ့အချိန်မှာခြိသွားတယ်။ဒီတရင်ပို့လာရုံကကြတော့
တိုက်ပွဲတွေဟာပြီးခဲ့တဲ့ AP လာဆန်းကစတင်ခဲ့ရမှာတဖြည်းဖြည်းပြင်းထန်လာတယ်လို့ဆိုပါတယ်
တိုက်ပွဲအချိန်တွေကပြင်းတစ်ထက်ပြင်းလာတဲ့အနေအထားဖြစ်တယ်ဟိုစကားက16လမ်းအောက်ခံတပ်ရင်းတွေကလည်းအဲ့မှာ68 69ပေါ့နော်ဟိုခလာရ68 69 33တပ်မ88လမ်းအောက်ခံကနေဘျူဟာတဘျူဟာဆိုတော့အဲ့မှာခမာရတချို့ပါတယ်ဆိုအစိုးရဘက်ကနေစီရင်ရတော့တော်တော်များတာပဲဆိုကျွန်တော်တို့ဘက်ကတော့ KAE ရဲ့တိုက်ရိုက်29ပေါ့အဲ့ဒါနဲ့ပဲတိုက်နေကြတယ
်ဒါအပြင် CA ကိစ္စနဲ့ပတ်သက်ပြီးတစ်ဖက်နဲ့တစ်ဖက်ဓာတ်ရိုက်ဆက်သွယ်နိုင်တဲ့ hotline ကလည်းအသုံးပြုလို့တိတ်မဖြစ်တော့ဘူးလို့ဆိုပါတယ
်ဆိုရစစ်တပ်နဲ့ကျွန်တော်တို့ညှိဖို့အခုဘလိုလမ်းကြောင်းချမလဲလို့ကျွန်တော်လည်းကျွန်တော်ပါတာကျွန်တော်အဲ့ဒါစဉ်းစားကြည့်နေတာခုကအဲ့ hotline ကလည်းလမ်းကြောင်းကပြတ်ချက်သွားတဲ့ပုံစံမျိုးဖြစ်နေတယ်။ငကိုက hotline ကဒီကျွန်တော်တို့ကtechnical team ကြတော့ NPC ကိုအကြောင်းကြားနေဗျာ။ UI ရုံးကကျွန်တော်တို့ဘုံကြီးတော့တောင်းကြတော့ဟိုမြောက်ပိုင်းတိုင်း G1 နဲ့တိုက်ရိုက်ဆက်တယ်ဗျာ။အာညှိနိုင်တော့ညှိပဲမဲ့ညှိလို့မရတဲ့ဟာတွေကလည်းပုံများနေတယ်ဆိုတော့ညတိုက်ရက်ဆက်သွယ်မှုလမ်းကြောင်းကတိတ်အလုံးမဖြစ်တဲ့ပုံစံမျိုးဖြစ်နေ
KIO ဤပညာကော်မတီကဦးတောင်ခါပြောပြသွားတာပါခင်ဗျာ